တမရစစ်ဖက်ရေးရာလုံခြုံရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးထုတ်ကိုပြည်ထောင်ရေးဝန်ကြီးအစာထုတ်ခန့်အပ်ရေးအတွက်နိုင်ငံတော်သမ္မတကပြည်ထောင်စုလွှတ်တော်ကိုဒီကနေ့တင်ပြခဲ့ရမှာအတီးပြုတ်မပြုတ်လာမဲ့10ရက်နေမှာဆုံးဖြတ်ဖို့ရှိပါတယ်ဒီလိုပြည်ထောင်ရေးဝန်ကြီးပြောင်းလဲလိုက်တာကြောင့်လက်ရှိနိုင်ငံရေးခြေနေပေါ်မှာထူးထူးခြားခြားမတက်ရောက်နိုင်ကြောင်းလည်းနိုင်ငံရေးလှိလာဆောင်ကြည့်သူတွေကသုံးသပ်ထားပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီလိုဝင်ကြည့်ဒုတိယဗိုလ်ချုပ်ကြီးကျော်စွေကိုမူလစစ်ဘက်တာဝန်ပြန်လည်ထမ်းဆောင်ဖို့ခွင့်ပြုကြောင်းဒီလ၄ရက်နေ့ကနိုင်ငံတော်သမ္မတကအမိန့်ထုတ်ပြန်ပြီးတဲ့နောက်လစ်လက်သွားတဲ့ဒီလိုဝင်ကြီးနေရာကိုအစားထိုးခန့်အပ်ဖို့ပြည်ထောင်စုလွှတ်တော်ကိုအမည်တင်သွင်းခဲ့တာဖြစ်ပါတယ်လစ်လက်သွားတဲ့နေရာကိုအစားထိုးခန့်အပ်ဖို့အမည်တင်သွင်းလိုက်တာကိုပြည်ထောင်စုလွှတ်တော်နားရကဦးတည်ခွန်မြတ်ကပြည်ထောင်စုလွှတ်တော်မှာအခုလိုဖတ်ကြားခဲ့ပါတယ
်တို့နားရကပြည်ထောင်စုလွှတ်တော်အကြောင်းအရာပြည်ထောင်စုဝန်ကြီးခန့်အပ်ရေးကိစ္စလေးလလက်ရှိတော်ပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးရာထူးနေရာတွင်တမတော်ကာကွယ်ရေးဦးစီးချုပ်မှပေးပို့လာတဲ့တမတော်စစ်ဖက်ရေးရာလုံခြုံရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးထွတ်အားခန့်အပ်တာဝန်ပေးလိုပါတဲ့ဖြင့်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်130နှင့်ပုံမှန်ခွဲခန့်ငယ်နှင့်ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှန်ဆက်နှင့်ပုံမှန်ခွဲခန့်ခွဲတို့ပါပြသန်းချက်များအရာပြည်ထောင်စုလွှတ်တော်၏သဘောတူညီချက်ရယူပေးနိုင်ပါရန်ပေးပို့အပ်ပါသည်ပူတွဲကိုရေးမတန်းတစုံပုံဝင်းမြတ်နိုင်ငံတော်တမရဖြစ်ပါလေ
နိုင်ငံတော်တမရကပေးပို့လာတဲ့စာမိတ်တူကိုလွှတ်တော်ကိုယ်စားလှယ်ထံဖြတ်ဝေပေးပြီးတတ်မှတ်ထားတဲ့အရေးချင်းတွေနဲ့မကိုက်ညီကြောင်းတည့်တည့်ထင်ရှားတာကြောင့်ကန့်ကွက်လိုသူတွေရှိရင်ခုနှစ်နှစ်ညနေ၄နာရီနောက်ဆုံးသာစီရင်ပေးဖို့နဲ့ခန့်အပ်ခြင်းအတည်ပြုမပြုကိုလာမယ့်၁၀ရက်နေ့ပြည်တော်စုလွှတ်တော်မှာဆုံးဖြတ်ဖို့ရာထားထားပါတယ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်သမ္မတကကာကွယ်ရေးဝန်ကြီးပြည်ထောင်ရေးဝန်ကြီးနဲ့နေဆက်ရေးရာဝန်ကြီးတို့ရဲ့အမိအစင်းကိုကျန်းမာကာကွယ်ရေးဦးစီးချုပ်ထံကရယူပြီးပြည်ထောင်စုလွှတ်တော်ရဲ့သဘောတူညီချက်အရခန့်အပ်ရတာဖြစ်ပါတယ်ကွယ်လွန်သူဗိုလ်မှူးချုပ်လွန်မောင်ရဲ့တားဖြစ်သူဒုတိယဗိုလ်ချုပ်ကြီးစိုးထွတ်ဟာတက်မတော်စစ်တပ်ရေးရာလုံခြုံရေးကျက်ဖွဲ့ဆရာဖအကြီးအကဲဖြစ်2016ခုနှစ်ကခံထားခံရသူပါအသက်60နီးပါးရှိပြီဖြစ်ပြီးဗိုလ်တင်တန်းကြောင့်အပတ်စဉ်64ဆင်းဖြစ်ပါတယ်အစိုးရတက်တန်းကုံဆုံးဖို့တနည်းလောက်ကြာရှိချိန်မှာအခုလိုကြည်ရေးဝင်ကြီးပြောင်းလဲလိုက်တာဟာလက်ရှိနိုင်ငံရေးအပေါ်မှာတော့တရားမှုတစုံတရာရှိလာမှာမဟုတ်ဘူးလို့နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကရှုမြင်ပါတယ်
ဒီပြည်ထောင်စုအပြောင်းလဲရနေတော့ဟိုစီးပွားမှာတက်ရောက်မှုဖြစ်လာကြတာမရှိဘူးလို့မြင်နေရ။ဒီအပြောင်းလဲကြောင်းမလို့ပေါ့လေ။ဒီလက်တလောဖြစ်နေတဲ့နိုင်ငံရေးအပြောင်းလဲနောက်ပြုံနေရတဲ့အချက်တွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့စီးပွားမှာတက်ရောက်မှုမရှိနိုင်ဘူးလို့မြင်ပါတယ်။ဖြစ်နိုင်တာကတော့နောက်ဒီ2020ရွေးကောက်ပွဲအလွန်အစိုးရတက်တန်းမှာဒုတိယပြည်သူကြီးစုဖို့ကိုတော့ပြည်ထောင်စုဝန်ကြီးဌာနဝန်ကြီးဖြစ်ဆက်ပြီးတော့တာဝန်ပေးဖို့ရည်ရွယ်ပြီးတော့ထပ်အတာဝန်ပေးတာလည်းဖြစ်နိုင်တယ်လို့မြင်ပါတယ်။
လူမှုကွန်ရက်ဆာမျက်နှာတချို့မှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေအပေါ်ပုဂ္ဂိုလ်ရေးအမြင်မကြည်လင်တာကြောင့်အပြောင်းလဲလုပ်တယ်ဆိုတဲ့ဝေဖန်မှုတွေကိုတော့ဒေါက်တာရန်မျိုးသိန်းကလက်မခံကြောင်းပြောပါတယ်2016ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရဖွဲ့စည်းချိန်မှာတမတော်ကာကွယ်ရေးဦးစီးချုပ်ကပြည်ထောင်စုဝန်ကြီးနေရာကိုစစ်တပ်ရေးရာလုံခြုံရေးအရာရှိချုပ်ဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးကျော်စွေကိုစတင်ခန့်အပ်ခဲ့တာဖြစ်ပြီးလက်ရှိမှာလည်းစစ်တပ်ရေးရာလုံခြုံရေးအရာရှိချုပ်ကိုထပ်မံရွေးချယ်ခဲ့တာဖြစ်ပါတယ်